လပန်နိုင်ငံကိုဒီကနေ့အစောပိုင်းမှာဝင်ရောက်တိုက်ခတ်ခဲ့တဲ့တိုက်ဖုန်းမုန်တိုင်းမန်ကိုကြောင့်မိုးတဲထာမီတော့အပြက်စီးတွေဖြစ်နေပါတယ်။မိုးတဲထာမီမြေပြိုမှုကြောင့်လူနှုတ်ဦးထက်မင်းနဲ့တိုက်ဆုံခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်။နိုင်ငံမြောက်ဘက်စွန်းကလူဆောင်ကျွန်းပေါ်ကဘာကူဝမြို့တဲကိုဒီကနေ့မနေ့အစောပိုင်းမှာပဲတိုက်ဖုန်းမုန်တိုင်းဝင်ရောက်လာတာပါ။တနာယီကို169မိုင်နှုန်းနဲ့လေပြင်းတွေတိုက်လို့သူမိုးတွေလှန်ကုန်ပြီးမြေတွေလည်းပြတ်ကုန်ပါတယ်။မုန်တိုင်းဝင်ခင်ကတည်းကတာဝန်ရှိသူတွေကဒေတာခန်းတွေကိုနေ့ရက်ဆက်တိုက်ပေးလို့ရရွှေ့ပြောင်းပေးခဲ့တာပါ။မြို့တော်မနီလာပါဝင်ပြည်내အတော်များများကိုရောလူဆောင်ကျွန်းပေါ်ကမြို့တွေအတွက်ပါမုန်တိုင်းတိတိပေးချက်တွေထုတ်ပြန်ထားပါတယ်။ကုန်းတွင်းပိုက်ကိုဝင်မလာခင်မွန်ကုတ်တိုက်ဖုန်းမုန်တိုင်းပေါ်ကမိုးတိမ်တိုက်တွေရဲ့အချင်းကမိုင်ပေါင်း960လောက်ရှိခဲ့ပါတယ်။မန်ကုတ်တိုက်ဖုန်းမုန်တိုင်းကိုစူပါတိုက်ဖုန်းအဆင့်ကနေရိုးရိုးတိုက်ဖုန်းအဆင့်ကိုရှော့ချလိုက်ပြီးမဲ့လက်ရှိအမေရိကန်ပြည်ထောင်စုအရှေ့ဘက်ကန်ယူရာမှာတိုက်ခတ်နေတဲ့ Florence မုန်တိုင်းကြီးတဲ့အပြင်နေပါသေးတယ်။မန်ကုတ်မုန်တိုင်းဟာလှမယ့်တနင်္လာနေ့မှာဟောင်ကောင်နဲ့တရုတ်နိုင်ငံတောင်ပိုင်းကိုဦးတည်ရွှေ့ရှာမယ်လို့မိုးလေဝသပညာရှင်တွေကခန့်မှန်းထားပါတယ်။